ရုရှားနိုင်ငံပေါ်ချမှတ်ထားတဲ့တန်ခါအရေးယူမှုတွေဟာတိသာထင်ရှားတဲ့ထိရောက်မှုတွေရှိနေပြီးယူကရိန်းကိုကျူးကျော်တိုက်ခိုက်မှုဟာမဟာဗျူဟာမြောက်မာရွတ်မှုဖြစ်တယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးဂျန်နက်ယယ်လင်ကဒီကနေ့ဖေဖော်ဝါရီ23ရက်နေ့မှာပြောကြားလိုက်ပါတယ်။ရုရှားရဲ့တချို့စီးပွားရေးကဏ္ဍတွေဟာမျောလင့်ထားတဲ့ပိုပြီးခံနိုင်ရည်ရှိတာကိုတွေ့ရပေမဲ့သူမြင်သိရသလောက်ရုရှားအပေါ်ချမှတ်ထားတဲ့တန်ခါအရေးယူမှုတွေဟာအင်ပတန်ဆိုးရတဲ့အကျိုးသက်ရောက်မှုတွေရှိနေပါတယ်။ရုရှားဟာအခုချိန်မှာကြီးမားတဲ့ဘတ်ဂျက်လုံငွေပြမှုနဲ့ရင်ဆိုင်နေရပါတယ်လို့G20 စီးပွားဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ထိပ်သီးဆေးဝါးကျင်းပမဲ့အိန္ဒိယနိုင်ငံဘင်္ဂလူရုမြို့ကိုရောက်နေတဲ့ဝန်ကြီးရဲလင်းကပြောပါတယ်နိုင်ငံတကာရဲ့တန်ခါပိတ်ဆို့မှုတွေကြောင့်စစ်လက်နက်အသစ်တွေထုတ်လွှင့်နိုင်ရေးအတွက်ရုရှားဟာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းဥပမာအဖြစ်ယူကရိန်းစစ်ပွဲအတွင်းပျက်စီးသွားတဲ့တင့်ကား9000လောက်ကိုပြင်ဆင်ဖို့အခက်အခဲရှိနေကြောင်းဝန်ကြီးရဲလင်းကသတင်းတောက်တွေကိုထောက်ပြပြောဆိုပါတယ်ယူကရိန်းစစ်ပွဲရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်နဲ့ရုရှားနိုင်ငံကသိပ္ပံပညာရှင်တွေစွန့်ဥတီထွင်စီးပွားလုပ်ငန်းရှင်တွေနိုင်ငံကနေထွက်ခွာသွားကြသလိုရုရှားနိုင်ငံမှာရှိနေတဲ့နိုင်ငံသားကယင်းနှိမ့်ညွန့်မှုတွေလည်းအလုံးအင်းနဲ့ထွက်ခွာသွားကြပြီလို့ဝန်ကြီးရဲလင်းကပြောကြားခဲ့ပါတယ်ခင်ဗျာ